မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဒုတိယလိုင်းတရှိနေတာကြောင့်ပြည်သူတွေရဲ့စီးပွားရေးပေါ်ထိခိုက်မှုတွေရှိနေတာကိုသိမြင်ကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတင်းနှာနေကပြောပါတယ
်အခုနိုင်ငံတော်ဘက်ကနေကြည့်လိုက်တဲ့အခါကျတော့ COVID ရောဂါဖြစ်စားနေနေကြာလာတာအထူးဖြင့်ဒီဒုတိယလိုင်းပေါ့နော်ဖြစ်ပြီးတဲ့နောက်မှာဆိုလို့ရှိရင်စီးပွားရေးအရာကျွန်တော်တို့ပြည်သူတော်တော်များများမှာရုန်းကန်ရတဲ့ဘဝရောက်လာပြီဆိုတော့ကျွန်တော်တို့သတိပြုမိပါတယ်အဲ့ဒါတွေအတွက်လည်းနိုင်ငံတော်ကနေဘယ်လောက်ထိလုံနိုင်မလဲဘယ်လိုနည်းတွေနဲ့ပံ့ပိုးနိုင်မလဲဆိုတော့တစ်ချိန်လုံးမှာစဉ်းစားပြီးတော့လိုရင်လိုအပ်သလိုကျွန်တော်တို့တတ်နိုင်များဖြည့်ဆည်းပေးပါမယ်ဖြည့်ဆည်းလည်းပေးနေပါတယ်အဲ့တော့ပြည်သူတွေကလည်းတာမန်ဘဝလိုမဟုတ်ဘဲနဲ့အခက်အခဲတွေနဲ့ရဆိုင်ရတာတော့တင်းကြီးခံပေးစီချင်ပါတယ်ကျွန်တော်တို့မပစ်ထားပါဘူးဒါပေမဲ့ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဆိုလို့ရှိရင်ပို့ပြီးတော့ဒီပြဿနာတွေကိုမြန်မြန်ဆန်ဆန်ကျော်လွှားနိုင်မှာဖြစ်ပါတယ
် COVID-19 ရောဂါဖြစ်ပေါ်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးအော်တိုဘလ19ရက်နေ့ကပြည်သူတွေကိုအစီရင်ခံရမှာနိုင်ငံတော်တိုင်းမြန်မာဘက်ကပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာနောက်ထပ်1180အတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 38,205 ယောက်ရှိပြီဖြစ်ပါတယ်အော်တိုဘလ19ရက်နေ့အတွက်ဓာတ်ခွဲနမူနာ 19,104 ခုကိုစစ်ဆေးခဲ့တာမှာအခုတကူးဆက်သူ 1,100 ကျော်ကိုထပ်ပြီးတွေ့ရှိတာပါဒီကနေ့သေဆုံးသူက34ယောက်ရှိတဲ့အတွက် COVID-19 ကြောင့်သေဆုံးသူပေါင်း914ယောက်ရှိပြီဖြစ်ပါတယ်